လာမယ့်အောက်တိုဘာလကုန်နိုဝင်ဘာလဆန်းမှာကျင်းပမယ်လို့ထုတ်ပြန်ကြေညာထားတဲ့2015ပါတီစုံထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာလက်ရှိနိုင်ငံရေးပါတီ82ခုမှတ်ပုံတင်ထားပါတယ်။အဲ့ဒီပါတီတွေထဲမှာငွေကြေးအင်အားတောင့်တင်းတဲ့ပါတီ10ခုလောက်သာပါရှိပါတယ်။ကျန်တဲ့ပါတီငယ်တွေနဲ့တိုင်းရင်းသားပါတီ40ကျော်လောက်ဟာရွေးကောက်ပွဲမတိုင်ခင်ရွေးကောက်ပွဲကာလအတွင်းနဲ့ရွေးကောက်ပွဲအပြီးအသုံးစရအတွက်ငွေကြေးအကျပ်အတည်းနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်။ပါတီဝင်တွေကငွေကြေးအင်အားရှိသူတွေနဲ့ရင်းနှီးတဲ့မိတ်ဆွေတွေကိုအလှူခံပြီးရွေးကောက်ပွဲဝင်နိုင်ဖို့ကြိုးစားနေရတယ်လို့ချင်းမျိုးသားဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးစိုးစံကပြောပါတယ
်ကျွန်တော်တို့ပါတီမှာလည်းချစ်ခဲရှိနေတာကဘတ်ဂျက်ပါပဲလေကျွန်တော်တို့ကုမ္ပဏီတွေဝင်လဲကျွန်တော်တို့မထောင်ပါဘူးကျွန်တော်တို့ရင်းနှီးတဲ့မိတ်ဆွေတငယ်ချင်းတွေသူတို့ဆီကနေအလှူခံပြီးမှဒီပါတီကိုဖောက်ပံ့ပေးဖို့ကျွန်တော်ရဲ့အွန်လိုင်းကိစ္စတွေမှာသူတို့အတင်းအသွင်ဝင်ကြွားရတဲ့အခြေအနေမျိုးရှိပါတယ်ကျွန်တော်တို့မှလေ
တချို့ပါတီတွေကအွန်လိုင်းပေါ်မှာအလှူခံသလိုလှူဒန်းလိုသူတွေအတွက်ဘဏ်အောက်ဖွင့်လှစ်ထားရှိပြီးအလှူခံတာတွေလည်းရှိပါတယ်ပါတီဝင်အင်အား9,000လောက်ရှိတယ်ဒီမိုကရက်တစ်ပါတီမြန်မာအနေနဲ့ပါတီကိုလှူဒန်းလိုတဲ့မြန်မာနိုင်ငံသားတွေအတွက်ဘဏ်အောက်ထားရှိတယ်လို့အတွင်းရေးမှူးဒေါ်တန်းတန်းနုကပြောပါတယ်
အထူးသဖြင့်ရွေးကောက်ပွဲအတွက်ရန်ကုန်ကရောဒီရွေးကောက်ပွဲကော်မရှင်ကိုဥက္ကဋ္ဌအနေစာရေးလိုက်တာပေါ့ဘာအကောင့်ဖွင့်နေနေရသလားပေါ့ဆိုတော့ရွေးကောက်ပွဲကော်မရှင်ကစာပြန်လာတယ်အကောင့်ဖွင့်နိုင်နေဒါပေမဲ့ဟိုအကောင့်ဖွင့်တဲ့အခါမှာဟိုအမည်မဖော်လို့သူတို့ဘာလို့မရဘူးပေါ့နော်အမည်ပေါ်ပြီးဘယ်သူပေါ့ဥပဒေတော်ဘယ်သူပေါ့စသဖြင့်ပေါ့အဲ့လိုဆိုလို့ရှိရင်ကောက်ခံလို့ရတယ်ဒါပေမဲ့နိုင်ငံခြားငွေတော့မရဘူးပေါ့သူအဲ့လိုပြန်လာတယ်ဆိုတော့အဲ့ဒီအတိုင်းပဲကျမတို့ပါတီကနေပြီးတော့အကောင့်ဖွင့်ပြီးတော့အလှူကောက်ခံနေပါတယ်
ရွေးကောက်ပွဲမှာဝင်ရောက်ရွေးချယ်ခံမဲ့ကိုယ်စားလှယ်လောင်းတွေဟာမှတ်ပုံတင်ကြေးကျက်3သိန်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုပေးသွင်းရမှာဖြစ်ပါတယ်။အဲ့ဒီမှတ်ပုံတင်ကြေးဟာဝင်ရောက်ရှင်ပြိုင်တဲ့မဲဆန္ဒနယ်မှာမဲရည်အတွက်12.5%ခန့်နှုန်းရရှိရင်ရွေးကောက်ပွဲကော်မရှင်ကပြန်ပေးမှာဖြစ်ပါတယ်။အဲ့ဒီလိုကိုယ်စားလှယ်လောင်းမှတ်ပုံတင်ကြေးပေးသွင်းဖို့အတွက်မတက်နိုင်တဲ့ပါတီငယ်တွေနဲ့တိုင်းရင်းသားပါတီကကိုယ်စားလှယ်တွေဟာမှတ်ပုံတင်ခြင်းနဲ့မဲဆွယ်စည်းရုံးရေးကိုကိုယ်စီရင်နဲ့ကိုယ်ဆောင်ရွက်ရမှာဖြစ်ပြီးပါတီအနေနဲ့မတက်နိုင်သူတွေအတွက်သာကုန်ကျခံနိုင်တယ်လို့ပြောပါတယ်။2010ရွေးကောက်ပွဲတုန်းကတနိုင်ငံလုံးအတိုင်းအတာနဲ့ဝင်ရောက်ခဲ့တဲ့တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီကလည်းအဲ့ဒီအချိန်ကငွေကျပ်3,000-4,000လောက်ကုန်ကျခဲ့ပြီးအခုနှစ်2015ရွေးကောက်ပွဲမှာနှစ်ဆကုန်ကျစရိတ်ရှိနိုင်တယ်လို့ဗဟိုလုံးမှုဆောင်ဦးဟန်ရွှေကပြောပါတယ်။
အမေဒီကောက်ဖွဲမှာဝင်တဲ့ခါကျလို့ရှိရင်တက်နိုင်တဲ့ကိုယ်စားလှယ်တွေနည်းနည်းအားလည်းပဲသူတို့ရဲ့စီးရင်နဲ့ချခံပြီးတော့လုပ်ဖို့ရှိတယ်လို့အချို့ကတက်နိုင်တဲ့လူကြတော့လည်းအကြံနဲ့ဟာကိုကျွန်တော်တို့ပါတီကနေပြီးတော့ပဲစိုက်ထုတ်ပေါ့တော်တော်လုံးဝမတက်နိုင်တဲ့ခါကျတော့လည်းအားလုံးကိုပါတီကတောင်းဝန်ယူပြီးတော့လုပ်ရမယ်အနေအထားမျိုးကျွန်တော်တို့ရှိပါတယ်ပြီးခဲ့တဲ့2010တုန်းကတိန့်3,000-4,000လောက်အထိကျွန်တော်တို့တုံးဆွေးရတဲ့အခြေအနေရှိပါတယ်2010နဲ့အခု2015 9 နှစ်လောက်အတွင်းမှာပဲနှစ်ဆလောက်ပို့ပြီးတော့ပုံနိုင်မယ်လို့ကျွန်တော်တို့အလုံးမှန်းတာလားရှိပါတယ်
ကိုယ်စလေလောင်းများလေလေကုန်ကြစည်များလေလေဖြစ်တဲ့အတွက်ပါတီကြီးတွေကလည်းတက်နိုင်သူမရှိသလောက်ဖြစ်ပါတယ်ပါတီကြီးတခုဖြစ်ပြီးတနိုင်ငံလုံးတိုင်းတာအနေနဲ့ဝင်ရောက်မဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဝင်ရောက်ရွေးချယ်ခံမဲ့ကိုယ်စလေတွေကိုပြည်သူလူထုကထည့်သွင်းကြခံပေးမယ်လို့ဗဟိုကော်မတီဝင်ဦးထွန်းနှောင်းဟိန်ကပြောပါတယ်
ကျွန်တော်တို့ပါတီကကြက်ခံပြီးတယ်ဆိုတော့အလွန်ပဲနည်းပါတယ်ခင်ဗျအလွန်နည်းတဲ့အရေးအတွက်ပါဒါပေမဲ့လို့များတော့အပြင်တော့ဒီမဲဆန္ဒနယ်ကကြက်ခံနေရပါမဲဆန္ဒနယ်တနေမှာဝင်ရောက်ပြီးတော့ရွေးချယ်ခံတဲ့တွတ်တော်ကူစဲလောင်းနေရှိနေပါအဲတွတ်တော်ကူစဲလောင်းနေကသူ့မိဘမြို့ပြမြို့ပါနေပေါ့နော်ကျွန်တော်တို့ကဒီပြည်သူလူထုကချက်ညက်တဲ့တွတ်တော်ကူစဲလောင်းကိုကျွန်တော်တို့ရွေးပါတယ်များတော့အပြင်ပြည်သူလူထုကကျွန်တော်တို့ကိုကူညီပေးပါတယ
်ရမုံငွေအင်အားတောင့်တင်းတဲ့ပါတီကြီးတွေနဲ့မဟာမိတ်ဖွဲ့ပြီးထောက်ပံ့မှုကိုရယူကာရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ကြမဲ့တချို့ပါတီငယ်တွေလည်းရှိပါတယ်ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဟာပါတီငယ်10ခုကိုအထောက်အပံ့ပေးထားတယ်လို့ RFA ရဲ့အင်တာဗျူးတစ်ခုမှာပြည်ခိုင်ဖြိုးပါတီဗဟိုကော်မတီဝင်ဦးတင့်စောကပြောပါတယ်
တရားဝင်အရင်ကကျွန်တော်တို့ရဲ့တော်တော်ထောက်ပံ့ထားတဲ့ inline ဖြစ်တဲ့ဟိုပါတီပေါ့10ခုလောက်ရှိပါတယ်ခင်ဗျာ
ပြည်အောင်စုရေကောက်ပွဲကော်မရှင်ဟာရေကောက်ပွဲမဲဆွယ်စည်းရုံးရေးကာလကိုရေကောက်ပွဲရဲ့ကြေညာတဲ့နေ့မှာပဲထုတ်ပြန်ကြေညာမှာဖြစ်ပြီးအချိန်တလမဲဆွယ်စည်းရုံးခွင့်ရရှိမှာဖြစ်ပါတယ်မှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီတွေဟာရေကောက်ပွဲစည်းမျဉ်းဥပဒေအရအနည်းဆုံးမဲဆန္ဒနဲ့3ခုမှဝင်ရောက်ရှင်ပြန်ရမှာဖြစ်တဲ့အတွက်ရေကောက်ပွဲကာလအသုံးစရိတ်တွေကိုပါတီငယ်တွေအနေနဲ့အခုတည်းကကြိုတင်ပြင်ဆင်ရှာဖွေနေကြပြီဖြစ်ပါတယ်ရှင်